အခုရပိုင်းပြည်သူတွေစိတ်ဝင်စားမှုအများဆုံးသတင်းကတော့မိုးထီမိုးမူရွှေတူဖိုးရဲ့လုပ်ငန်းအရှုပ်တော်ပုံမှာပါဝင်ပတ်သက်နေတဲ့ဝန်ကြီးဌာနကဥဆောင်ညွှန်ကြားရေးမှူးရောကုမ္ပဏီမန်နေဂျင်းဒါရိုက်တာပါနှစ်ဖက်စလုံးအာဂရီလိုက်စားမှုတက်ဖြည့်ရေးဥပဒေနဲ့တရားစွဲဖမ်းဆီးခံရခြင်းပါတင်ဆိုင်တိုင်းဝန်ကြီးချုပ်ဒေါက်တာလဲလဲမော်အာဂရီလိုက်စားမှုတက်ဖြည့်ရေးဥပဒေနဲ့ဖမ်းဆီးခံရပြီးနောက်ဒီသတင်းလူစိတ်ဝင်စားဆုံးဖြစ်ပါတယ်နောက်ထပ်ထူတာတစ်ခုကအာဂရီလိုက်စားလို့မဟုတ်ပဲအာဂရီလိုက်စားပါတယ်ဆိုပြီးအချိန်ယူစနစ်တကျအကွက်ကြကြပြင်ဆင်ပြီးမှလိန်လေတိုင်တန်းတဲ့အတွက်ကုမ္ပဏီအရာရှိတယောက်ကိုပထမဦးဆုံးအဖြစ်အရေးယူပြလိုက်လို့ဖြစ်ပါတယ်အရှုပ်တော်ပုံကြီးလို့ဖြစ်နေတဲ့မိုးထီမိုးမီရွှေလုတ်ခွဲပြဿနာမှာဝန်ကြီးဌာနဘက်ကလူရောကုမ္ပဏီဘက်ကလူတွေပါဘာလို့အရေးယူခံရတာလဲဒီပြဿနာဘယ်လိုပြဿနာမျိုးလဲဘယ်သူတွေပတ်သက်နေပြီးဘာတွေဆက်ဖြစ်လာနိုင်မလဲဆိုတာကုရပတ်ဆွေးနွေးတင်ပြသွားပါမယ်
တထုတွင်ဝင်ကြီးဌာနဥဆောင်ညွှန်ကြားမှုဥတန်တိုင်းအာဂရိလိုက်စားမှုဥပဒေနဲ့အရေးယူခံရတာကတော့တိတ်မဆန်းကြပါဘူးအစိုးရတာဝန်ရှိသူဖြစ်တဲ့အာဂရိလိုက်စားတဲ့စားတဲ့အချက်တွေကြောင့်တခြားသောဖန်စီတရားစွဲခံရသူတွေနီးတူအရေးယူခံရတာမျိုးပါအာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ထုတ်ပြန်ချက်ထဲမှာတော့အမတ်နှစ်တထုတွင်လုပ်ငန်းဥဆောင်ညွှန်ကြားမှုဥတန်တိုင်းဟာသူပိုင်မြေခွက်မြေဖို့ဖို့အိမ်ဆောက်တဲ့အင်ဂျင်နီယာတွေကိုငွေပေးဖို့တကြံပိတ်ရဲ့သူ့မိသားစုငပလီကန်းချီအပန်းဖြေခီးထွက်တဲ့ဟိုတယ်အခန်းကပေးချေဖို့ကုမ္ပဏီတစ်ခုကိုစေခိုင်းခဲ့တယ်လို့ဆိုပါတယ်။ကော်မရှင်ထုတ်ပြန်ချက်မှာဘဲကုမ္ပဏီကိုငွေပေးချေခိုင်းတယ်လဲဆိုတာဖော်ပြမထားပေမယ့်မက်ရှလာ21ရက်နေ့စပီကာဂျာနေနဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီမန်နေဂျင်းဒါရိုက်တာဦးထွန်းအောင်စိုးရဲ့အင်တာဗျူးမှာတော့တိုင်နန်းသူဟာအဲ့ဒီမိုးထီမိုးမီရွှေလုတ်ကွက်တစ်မှာလုပ်နေတဲ့ကုမ္ပဏီပဲဆိုတာတွေ့ကြရပါတယ်။အင်တာဗျူးမှာဦးထွန်းအောင်စိုးကသူတို့ရဲ့အဆောက်အုံစောက်လုပ်ရမှာအင်ဂျင်နီယာဘိုးနဲ့မြေဖိုးကဟိုတယ်အခန်းကတွေဆောင်ရွက်ပေးရတယ်ဆိုပြီးပြောဆိုထားပါတယ်။အဲ့ဒီမိုတီမိုမီမှာရွှေတူးတဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီမန်နေဂျင်းဒါရိုက်တာဦးထွန်းအောင်စိုးတရားစွဲခံရတာကတော့နည်းနည်းထူးခြားပါတယ်။ကော်မရှင်ထုတ်ပြန်ချက်မှာသူဟာမိုတီမိုမီရွှေလုတ်ကွက်တွေမှာတရားမဝင်ရွှေတူးသူတွေနဲ့အာဂရီလိုက်စားပြီးရွှေခိုးတူးရမှာပူပေါင်းပါဝင်တဲ့တာဝန်ကျဝန်ထမ်းတွေကိုစုံစမ်းအရေးယူပေးဖို့ဆိုပြီးအာဂရီကော်မရှင်စီတိုင်ကြားခဲ့တယ်လို့ဆိုပါတယ်။စစ်ဆေးတွေ့ရှိချက်တွေအရရွှေခိုးတူးလို့အမှုဖွင့်ဖမ်းထားတဲ့ဥယေကိုအပါအဝင်၁၀ယောက်ကိုဦးထွန်းအောင်စိုးရဲ့ညွှန်ကြားချက်နဲ့ကုမ္ပဏီတာဝန်ရှိသူ၂ယောက်ရမဲသိန်းထောင်မှာတွားတွေ့တယ်လို့ဆိုပါတယ်။အဲ့ဒီလူတွေကဥယေကိုနဲ့အဖွဲ့ကိုသူတို့အနေနဲ့တပ်ထုတွင်ဝန်ထမ်းတွေနဲ့လုံခြုံရေးရဲဝန်ထမ်းတွေကိုငွေပေးပြီးရွှေခိုးတူးတာဖြစ်တယ်လို့လိန်လယ်ထွက်ဆိုခိုင်းတယ်လို့ဆိုပါရယ်။အဲ့ဒီလိုထွက်ဆိုရင်အမှုတက်တာအောင်ဆောင်ရွက်ပေးမယ်ငွေပေးမယ်ပြောခဲ့တယ်လို့ဖော်ပြထားပါရယ်
။ဒါအပြင်ဥထုံဆိုးဟာဥသိမ့်မြစ်ပါ၄ယောက်ကိုသတင်းစာရှင်းလင်းပွဲလုပ်ပြီးမမှန်တဲ့အချက်လက်တွေသတင်းဌာနတွေကိုပြောဖို့ကော်မရှင်ကိုတိုင်ဖို့စီစဉ်ခဲ့တယ်လို့ဆိုပါရယ်။ဒါအပြင်သူတို့နဲ့ရွှေတူးရမှာပူးပေါင်းလုပ်ခဲ့တဲ့ကုမ္ပဏီ၈ခုနာမည်သုံးပြီးနိုင်ငံဝန်ထမ်းတွေဟာငွေကြေးရယူပြီးတရားမဝင်ရွှေခိုးတူးဖို့ခွင့်ပြုတယ်။ရွှေခိုးတူးသူတွေကိုလည်းလက်ငွေယူပြီးပြန်လွှတ်ခဲ့တယ်ဆိုပြီးကော်မရှင်စီလိန်လယ်တိုင်တန်းခဲ့တယ်လို့ဆိုပါတယ်။ဒါကြောင့်မမှန်မကန်တိုင်ကြားမှုလုပ်ခဲ့လို့အာဂရီလိုက်စားမှုတက်ဖြည့်ရေးဥပဒေပုံမှန်59အရအရေးယူခဲ့တာပါ။ဒီဖြစ်စဉ်ကိုကြည့်ရင်ကုမ္ပဏီဒါရိုက်တာဦးထွန်းအောင်စိုးဟာဝန်ကြီးဌာနတာဝန်ရှိသူတွေဒုက္ခရောက်အောင်အကွက်ကြကြအချိန်ယူစီစဉ်ဆောင်ရွက်ခဲ့တာတွေ့မြင်ရပါတယ်။အခြားတစ်ဖက်မှာတော့သတင်းစာရှင်းလင်းပွဲတွေလုပ်ရွှေတူးအလုပ်သမားဆန္ဒပြပွဲတွေလုပ်သတင်းမီဒီယာတွေနဲ့အင်တာဗျူးအချိန်ကြီးလုပ်ပြီးသူတို့ကုမ္ပဏီဟာတပ်တွင်ဝန်ကြီးဌာနရဲ့မတရားလုပ်တာခံရတာပါသူတို့ကုမ္ပဏီကိုရွှေတူးဖို့ခွင့်ပြန်ပေးသင့်တယ်အဲ့လိုမှမဟုတ်ရင်ဝန်ကြီးဌာနကိုတောင်တရားစွဲဖို့ကြိုးစားမယ်ဆိုပြီးပြောဆိုထားသူပ
ါဒါဆိုရင်မိုတီမိုမီရွှေတူးဖော်ရေးလုပ်ွက်အရှုပ်တော်ပုံဇလန်အကျဉ်းလောက်ပြန်ပြောဖို့လိုလာပါတယ်။ပြီးခဲ့တဲ့သမရဟောင်းဦးသိန်းစိန်အစိုးရလက်ထက်2011ခုနှစ်စက်တင်ဘာလမှာမန္တလေးတိုင်းရမဲသိန်းမြို့နယ်မိုတီမိုမီဒေသကဧက6100ကျော်ရှိတဲ့ area မှာဥဆိုးထွန်းရှိန်ဥက္ကဋ္ဌဖြစ်ဆောင်ရွက်တဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီကရွှေတူးဖော်ဖို့လုပ်ပိုင်ခွင့်တင်တာအောင်ပါတယ်။ငါးနှစ်တာထုတ်လို့ပြီးရွှေစင်ငါးထံခွဲပေးသွင်းမယ်နောက်ပိုင်းစာချုပ်ကိုထုတ်တဲ့လောက်ကိုရာဂိုင်နှုံးတစ်ခုညှိပြီးပေးပုံစံနဲ့တက်တန်းဆက်တိုးသွားမယ်ဆိုပြီးပါပါတယ် ကုမ္ပဏီဟာလုပ်နေရင်းနဲ့တွက်ချေမကိုက်ပါဘူးလို့တင်ပြပြီး2013နိုဝင်ဘာလမှာစာချုပ်ပြန်ပြီးချုပ်ပါရယ်ဒုတိယစာချုပ်မှာတော့2019ဩဂုတ်လအထိ၈နှစ်လုပ်ပိုင်ခွင့်တိုးရသွားပါရယ်ဒီလိုလုပ်နေရွှေတွေထုတ်နေပေမဲ့လည်းမကိုက်ပါဘူးဆိုပြီးပြောလို့သမ္မတဟောင်းဦးသိန်းစိတ်အစိုးရက2014စက်တင်ဘာလမှာစာချုပ်ကိုပြန်ပြင်ပြီးချုပ်ပေးပြန်ပါရယ်တတိယစာချုပ်မှာ၈နှစ်ကိုရွှေ၅တန်ခွဲပေးရမှာကိုမပြောင်းပေးပေမဲ့ရွှေသွင်းပေးရမယ့်ပုံစံကိုပြောင်းပေးလိုက်ပါတယ်။အစပိုင်းတလကို2ပိတ်တာကနေ15ပိတ်တာ2019ခုနှစ်ဇန်ကစပြီးတော့တလပိတ်တာ90ကျော်စီပေးသွင်းရမယ့်ပုံစံမှာရွှေတွေကိုဆက်ထုတ်ရင် NLD အစိုးရလက်ထက်ရောက်တော့အဲ့ဒါလည်းမကိုက်ဘူးလို့ဆိုပြန်ပါတယ်။စာချုပ်ပြန်ပြင်ပေးဖို့တောင်းဆိုပါတယ်။ NLD အစိုးရဘက်ကတော့အရင်လိုလိုက်လျောမပေးတော့ဘဲတက်ပါတီအဖွဲ့ကိုစုံစမ်းစစ်ဆေးခိုင်းပါတယ်။အဲ့ဒီအဖွဲ့ရဲ့အစီအခံချက်အရာနောက်ဆုံးစာချုပ်အတိုင်းဆက်ပြီးလုပ်ဖို့ညွှန်ကြားပါတယ်။ဒီလိုနဲ့ကုမ္ပဏီဟာရွှေကိုသာဆက်လက်တူးနေပေမယ့်စာချုပ်အတိုင်းပေးသွင်းရမယ့်ရွှေတွေမပေးသွင်းမဲ့နေရင်အဲ့ဒီပမာဏတဖြည်းဖြည်းညှားလာပါတယ်။ရွှေပေးသွင်းမှုမရှိတော့နောက်ဆုံးတက်တူတွင်ဝင်ကြီးဌာနဘက2018ခုနှစ်ဖေဖော်ဝါရီမှာဒူးဖော်ခွင့်ပါမစ်ကိုရက်ဆိုင်မေလမှာစာချုပ်ကိုရက်ဆဲလိုက်ပါတယ်။အဲ့ဒီအချိန်ထိဆိုစာချုပ်အရကုမ္ပဏီဘက်ကနေအစိုးရစီသွင်းရမယ့်ရွှေဟာပိတ်တာ1200ကျော်ဒေါ်လာနဲ့ဆိုတန်း80ကျော်ဘူးလောက်ရှိနေတာတွေ့ကြရပါတယ်။ဒီလိုရွှေကြွေးမပေးပါမစ်ကိုရက်ဆိုင်စာချုပ်ဖြတ်သိမ်းချိန်အထိရွှေဆက်တူးနေလို့ကုမ္ပဏီဥက္ကဋ္ဌဦးစိုးထွန်းရှင်ကိုဝင်ကြီးဌာနဘက်ကတရားစွဲခဲ့ပြီးဦးစိုးထွန်းရှင်ကတော့ဒီကနေ့အချိန်ထိရှောင်ပြေးနေဆဲဖြစ်ပါတယ
်။ဝင်ကြီးဌာနနဲ့ကုမ္ပဏီအဲ့လိုပြဿနာတွေဖြစ်ပြီးနောက်ပိုင်းဝင်းကြီးဌာနဘက်ကမှားတယ်ကုမ္ပဏီဘက်ကမှန်တယ်လို့ပြောဆိုလာတဲ့လွှတ်တော်အမတ်ရှိလာတယ်လို့ကုမ္ပဏီဘက်ကနေတကယ့်နာမည်ကြီးလူခွင့်ရေးရှေ့နေကြီးတယောက်ကတော့လိုက်ပါလာတာတွေ့ရပါတယ်ဖြစ်စဉ်အလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်စာချုပ်ပါအစိုးရကိုပေးเสียရှိတဲ့ကုမ္ပဏီတစ်ခုလုပ်ငန်းရပ်ဆိုင်ခံထားရခြင်းသူ့လုပ်ငန်းပြန်လုပ်ခွင့်ရအောင်ရှိရှိသမျှသောနီးနာပေါင်းစုံနဲ့စူးစမ်းတဲ့ပြဿနာကြီးတစ်ခုအဖြစ်ရှုမြင်နိုင်ပါတယ်ဇလန်ကဒီလောက်နဲ့ပြီးသွားအောင်မှာတော့မဟုတ်ပါဘူးဒါပေမဲ့ NLD ဆိုရမှန်သလားကုမ္ပဏီကပဲမှန်သလားဇက်သိန်းကန်းကိုကြည့်ရဖို့အချိန်တော့နီးကပ်လာပြီဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်